လိင်ထူချင်းထိမ်းဖျားလက်ထပ်ခွင့်ကိုတားမြစ်တဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဥပဒေတရားပေါ်မှာအင်္ဂါနေ့တုန်းကအမေရိကန်ဖက်ဒရယ်တရားရုံးချုပ်ကနေပြီးတော့တနအီကျော်ကြောင်ကြားနာစစ်ဆေးမှုလုပ်ပါတယ်ပထမဆုံးအမှုနှမှုကိုအခုသတင်းပတ်တွေတွင်းမှာကြားနာခဲ့ပြီးတော့ဒါဆိုရင်တော့တနိုင်ငံလုံးအတိုင်းအတာအထိကိုလိင်ထူချင်းထိမ်းဖျားလက်ထပ်ခွင့်လမ်းပွင့်သွားနိုင်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ရဲ့ပုံမှန်ရှစ်ဟာအမေရိကန်ဖွဲ့စည်းပုံပါဒီဒန်းတူညီမျှကာကွယ်ဆိုတဲ့အချက်ကိုချိုးဖောက်မှုရှိမရှိဆိုတဲ့ပေါ်တရားရုံးချုပ်တရားသူကြီးကိုဦးကနေပြီးတော့သုံးသပ်စဉ်းစားနေကြပါတယ်။အင်္ဂါနေ့ကကြားနာပွဲမှာတော့ဒီကြားနေတယ်လို့ယူဆရတဲ့တရားသူကြီးအန်တိုနီကနေဒီဟာအခုလိုမျိုးကယ်လီဖိုးနီးယားကတားမြစ်ချက်ကိုပြစ်ပယ်လိုက်ခြင်းအဖြစ်တရားသူကြီးဒီဘ ഹു တရားရုံးချုပ်ကနေပြီးတော့အရင်တုန်းကလုံးလေးမရှိတဲ့ကိစ္စမျိုးမှာဝင်ရောက်ဆောင်ရွက်တာမို့လို့ပို့ပြီးတော့ရှုပ်ထွေးလာမှာကိုစိုးရိမ်နေအကြောင်းသူကပြောပါတယ်။အခုဒီနှစ်ကုန်ပိုင်းမှာတော့တရားသူကြီးအနေနဲ့ဒီကိစ္စကိုအဆုံးဖြတ်ပေးရမှာလည်းဖြစ်ပါတယ်။ဘုဒ္ဓုံနေ့ကျရင်တော့တရားရုံးချုပ်အနေနဲ့မျိုးသားနဲ့အမျိုးသမီးကြားမှာပဲလက်ထပ်ရမယ်ဆိုပြီးတော့သတ်မှတ်ထားတဲ့ပြည်တော်စုလက်ထပ်ထိန်းဖျားမှုဥပဒေကိုပြန်လည်သုံးသပ်စဉ်းစားဖို့ရှိပါတယ်။တရားရုံးအပြင်မှာတော့ဒီကိစ္စနဲ့ပတ်သက်လို့ထောက်ခံသူတွေရောကန့်ကွက်သူတွေရောစုရုံးနေကြပါတယ်ခင်ဗျာ
။ American အစိုးရ Secret Service ထောက်လိုင်းတေးဌာနရဲ့ပထမဆုံးအမျိုးသမီးအကြီးအကဲအဖြစ်ဂျူလီယာပီယားဆန်ကိုခန့်အပ်မှာဖြစ်တဲ့အကြောင်းသမ္မတဩဘားမားကကြေညာလိုက်ပါတယ်။အဆိုပါထောက်လိုင်းရေးဌာနဟာသမ္မတနဲ့သူ့ရဲ့မိသားစုကိုအကာအကွယ်ပေးတဲ့ဌာနလည်းဖြစ်ပါတယ်။ Miss Pearson ဟာ Secret Service ထောက်လိုင်းရေးအကြီးအကဲရာထူးကိုခန့်အပ်ထိုက်သူအဖြစ်ထင်ရှားပြီးအဆိုပါထောက်လိုင်းရေးဌာနမှာနှစ်30လောက်ကိုင်ခဲ့တဲ့စနတ်တူတည်းဖြစ်တယ်လို့သမ္မတဩဘားမားကပြောဆိုလိုက်ပါတယ်။ Pearson ဟာလက်တလုံးမှာတော့သမ္မတအိမ်တော်လုံခြုံရေးအကြီးအကဲတူတည်းဖြစ်ပါတယ်။သူဟာ Florida ပြည်နယ်တို့မှာရဲရာရှိတူအဖြစ်တာဝန်ဆတဲ့ထမ်းဆောင်ခဲ့ပါတယ်။ PSN ကိုအခုလိုခန့်အပ်တာဟာအမေရိကန်အထက်လွှတ်တော်ရဲ့အတူပြုချက်မလိုအပ်ပါဘူး။သမရကိုအကားအကွယ်ပြီးတဲ့တာဝန်မှာငွေဆက်ကူအတူပြုလုပ်မှုအကျွေးဝယ်ကက်လင်းနဲ့မှုနဲ့တခြားဗန္ဓာရေးလင်းလဲမှုတွေကိုစုံစမ်းနဲ့တာဝန်တွေလည်းပါဝင်ပါတယ်ရှင်
။ Cyprus နိုင်ငံကစီးပွားရေးပြုလဲမှုကိုကြားကန်အကူအညီပေးမဲ့ American Dollar 73 Billion တန်ဖိုးနိုင်ငံတကာအစီအစဉ်ကို Cyprus နိုင်ငံမှာစတင်အကောင့်ထဲပို့နေခြင်းမှာဒီအင်္ဂါနေ့ဘန်တွေကတော့ Cyprus မှာပိတ်ထားရဲဖြစ်ပါတယ် Cyprus မှာဒုတိယအကြီးဆုံးဖြစ်တဲ့ Cyprus Popular Bank ကိုစတင်ပိတ်လိုက်ပြီးတော့အကြီးဆုံးဘန်ဖြစ်တဲ့ Bank of Cyprus ကိုတော့ပြင်ဆင်ဖွဲ့စည်းမှုတွေစလုပ်နေပါပြီ Bank of Cyprus ကိုကြီးကြပ်ဖို့အတွက်အထူးအုပ်ချုပ်ရေးမှူးတဦးကို Cyprus ဘူဟုဘန်ကအမည်အစင်းတင်သွင်းလိုက်ပါတယ် Bank of Cyprus ဥက္ကဋ္ဌဟာအလုပ်ကနေပြီးတော့နှုတ်ထွက်ဖို့ရှောက်ထားပြီးမယ်လို့ဘုတ်ဖွဲ့ကတော့ဒါကိုလက်မခံခဲ့ပါဘူးငွေကြေးသိက္ခာတတ်မှတ်ရေးကုမ္ပဏီ Fitch ကအဲ့ဒီဘန်နှစ်ခုစလုံးကိုအနေဆုံးအစ်စ်နဲ့တတ်မှတ်လိုက်ပါတယ်ဥရောပဘဟုပါနဲ့နိုင်ငံတကာငွေကြေးကြောင်မငွေတို့နဲ့သဘောတူထားတဲ့ Cyprus ငွေကြေးအထောက်အကူပေးရေးသဘောတူညီချက်ကိစ္စမှာဒီဘန်တွေရဲ့ငွေစုလက်မှတ်ဝယ်ထားသူတွေဟာသူတို့ရဲ့ငွေစုလက်မှတ်တွေဆုံးရှုံးကုန်တာကြောင့်လဲအခုလိုသတ်မှတ်ခံရတဲ့ကိစ္စတစ်ခုပါပါတယ်ဒေါ်လာငွေ33,000ကျော်ဆုထားတဲ့သူတွေအနေနဲ့နိုင်ငံရဲ့ငွေကြေးအထောက်အကူအစီအစဉ်အတွက်သူတို့ရဲ့အိတ်ထဲကနေပြီးတော့40ရာခိုင်နှုန်းလောက်ကိုစိုက်ထုတ်ပေးရမယ့်အခြေအနေမှာရှိတယ်လို့ Cyprus ဘဏ္ဍာရေးဝန်ကြီး Michael Saris ကပြောပါတယ်နိုင်ငံတကာရဲ့ Cyprus ငွေကြေးကြားကိန်းအစီအစဉ်နဲ့နိုင်ငံကငွေကြေးဖွဲ့တွေကိုကန့်ကွက်တဲ့အနေနဲ့ဒီထောင်နဲ့ချီတဲ့လူငယ်တွေကတော့လွတ်တော်ရှိမှစုယုံဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ဘရာဇီးရုရှားတရုတ်အိန္ဒိယတောင်အာဖရိကနိုင်ငံခေါင်းဆောင်တွေဟာတောင်အာဖရိကစိတ်ကမ်းမြို့တစ်ခုဖြစ်တဲ့ဒါဘန်မြို့မှာကျင်းပတဲ့ BRICS ဒုတိယဆစီးပွားရေးနိုင်ငံ၅နိုင်ငံထိပ်သီးတွေ့ဆုံပွဲညီလာခံကိုတက်ရောက်ခဲ့ကြပါတယ်ဒီညီလာခံမှာကမ္ဘာဘဏ်နဲ့ IMF ဘဏ်တို့နဲ့အပြိုင်ပူးတွဲဘဏ်တစ်ခုတည်ထောင်ဖို့အဓိကအထားပြီးဆွေးနွေးမှာဖြစ်ပါတယ်ညီလာခံမဆမီမှာတော့တရုတ်ဘရာဇီးနိုင်ငံတို့ကဘဏ္ဍာရေးဝန်ကြီးတွေကနှစ်နိုင်ငံကုန်သွယ်ရေးလုပ်ငန်းတွေမှာသူတို့နိုင်ငံပိုင်ငွေကြေးတွေကိုအသုံးပြုဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။အဆိုပါနှစ်နိုင်ငံဟာနှစ်စဉ်အမေရိကန်ဒေါ်လာဘီလီယံတန်ပေါင်းများစွာကိုအသုံးပြုခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲတောင်အာဖရိကသမ္မတဂျေကော့ဘ်ဇူမာဟာတရုတ်သမ္မတတဲ့ရှီဂျင်းပင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးခီးသွားလာရေးပညာရေးနဲ့တခြားလူမှုရေးလုပ်ငန်းတွေကိုလည်းပူးတွဲလုပ်ကိုင်ဖို့သဘောတူညီခဲ့ကြပါတယ်ရှင
်။ဖေဖော်ဝါရီလဒီကမှာရှင်မက်စလာ29ရက်ပုံထူးနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုသားညိုဦးနဲ့မမေဆန်နီတို့ကကြေညာပေးခဲ့တာပါအခုသတင်းဆောင်မတွေနဲ့ဆက်သွယ်မိမြန့်ချက်တွေကိုတလက်တင်ပြပေးပါမယ်မိထီလာခရိုင်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ကဘာရီမက်ချက်ပေးပြောဆိုထားတယ်လဲဆိုတာကြည့်အောင်ပါရှင်မေထီလာမှာဖြစ်ခဲ့တဲ့ဘာသာရေးအထိကရုံမှာဒေသခံမဟုတ်တဲ့ပြည်ပကပါဝင်လှုပ်ဆော်မှုတွေရှိခဲ့ပြီးတော့တိုက်ခိုက်မှုတွေမှာမွတ်စလင်တွေကိုအသေးအချာပြစ်မှတ်ချလုပ်တယ်ဆိုတာတွေ့ရတဲ့အကြောင်းမြန်မာနိုင်ငံကိုသွားခဲ့တဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးအရာရှိ VJ နမ်ဘီယာကပြောလိုက်ပါတယ်ဒီဖြစ်ရတွေပို့ပြီးတော့ခြေပြတ်မလာအောင်ထိထိရောက်ရောက်ကန့်ထွဲသွားမယ်လို့မြန်မာသမ္မတကကတိပြုပြောတဲ့အကြောင်းလည်းပြောပါတယ်အပြည့်စုံကိုတော့ကိုသားညိုကဆက်ပြီးပြောပြပေးပါမယ်ရှင်
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒီမြန်မာနိုင်ငံဆိုင်ရာအထူးကြံပေးအရာရှိ VJ Nambia ဟာပြိပခဖြစ်ခဲ့တဲ့မေတ္တီလာမြို့ကိုကိုယ်တိုင်သွားပြီးတော့အဲ့ဒီမှာဒေသခံဒုက္ခသည်တွေကိုရောအာဏာပိုင်တွေကိုရောနောက်ဘာသာရေးကောင်းဆောင်တွေစစ်တပ်အရာရှိတွေကိုပါတွေ့ဆုံခဲ့သူပါအခုဒီမြန်မာနိုင်ငံတွင်းကလူမျိုးရေးနဲ့ဘာသာရေးပြိပခတွေပို့ပြီးတော့ဆိုးဝါးမလာအောင်ထိထိရောက်ရောက်အေးအေးယူကင်တွေဘူးအာဏာပိုင်တွေကိုတိုက်တွန်းနေသလိုပဲဘာသာရေးနဲ့လူမှုအတိုင်းဝိုင်းခေါင်းဆောင်တွေကလည်းမိမိတို့ရဲ့လူစုကိုကိုယ်တိုင်ထိမ့်သိမ့်ကြဖို့သူကမြစ်တာရဲခံခဲ့ပါတယ်သူတွားရောက်ခဲ့တဲ့မိတိလာမှာကြုံရတဲ့အခြေအနေတွေကတော့အင်မတန်ကိုစိုးရွားတယ်လို့မစ္စတာနမ်ဘီယာကမှတ်ချက်ပေးပါတယ်
။ The situation there has been is quite devastating in many respects and the people
တွေအခြေအနေတွေကတော်လေးကိုစိုးရွားလာပါတယ်။ဒုက္ခသည်စခန်းတွေမှာရှိတဲ့လူတွေလည်းစိတ်ပိုင်းဆိုင်ရာဒဏ်ချက်တွေရှိနေပါတယ်။ကျွန်တော်တစ်ချက်သတိထားမိတာကတော့ဒီဖြစ်ရတဲ့ပတ်သက်လို့သူတို့အတော်လေးကိုအားအသင့်ကြတယ်။သူတို့ဆိုတာကဗုဒ္ဓဘာသာဝင်အိန္ဒိချင်းတွေနဲ့နှစ်ပေါင်းများစွာမျိုးစနဲ့ချီပြီးတော့အတူတကွနေလာခဲ့ကြတာပါဘလို့ဖြစ်သွားတယ်လဲဆိုတော့တောင်သူတို့နားလည်ရခက်နေကြပါလေ
မစ္စတာနမ်ဘီယာဟာမြန်မာနိုင်ငံကအပြန်ထိုင်းနိုင်ငံမှာရှိစဉ်တယ်လီဖုန်းကနေတဆင့်ဒီနယူးယောက်ကုလသမဂ္ဂဌာနချုပ်မှာလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲမှာအခြေအနေတွေကိုသတင်းတောက်တွေကိုရှင်းပြသွားတာပါအခုဒီအကြမ်းဖက်ပြိပခတွေမှာဒေသခံမဟုတ်တဲ့ပြင်ပပျောကလှုံ့ဆော်မှုတွေရှိတယ်လို့သတင်းတွေထွက်နေတယ်လို့ပဲမစ္စတာနမ်ဘီယာကိုယ်တိုင်ကလည်းသူ့ရဲ့တွေ့ကြုံရဒါဟာဒစုစုကနေပြီးတော့အသေးချာပြင်ဆင်လှုပ်ဆောင်မှုဖြစ်တယ်လို့သူကယူဆပါတယ
် And most of the people I spoke to tended to suggest that the attacks were from
ကျွန်တော်နဲ့စကားပြောဖြစ်တဲ့သူတော်များများပြောတာကတော့အကြမ်းဖက်တိုက်ခိုက်သူတွေကိုသူတို့မသိကြပါဘူးသူတို့ဒေသအပြင်လူတွေလို့ထင်ကြပါတယ်သိကြတာကတော့အဲ့ဒီကမွတ်စလင်လူမှုအတိုင်းဝိုင်းဟာတကယ့်ကိုပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရတာပါဒုက္ခသည်စခန်းတစ်ခုမှာဗုဒ္ဓဘာသာဝင်တချို့ကိုလည်းတွေ့ရပါတယ်။ဒါပေမဲ့တိုက်ခိုက်ခံရတာမွတ်စလင်တွေကအများစုဖြစ်ပါတယ
်။မစ္စတာနမ်ဘီယာဟာမြန်မာသမ္မတဦးသိန်းစိန်နဲ့လည်းတွေ့ဆုံပြီးတော့အခုဒီဘာသာရေးနဲ့လူမျိုးရေးပြိပခကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။သမ္မတဦးသိန်းစိန်ကတော့ဒီကိစ္စပေါ်မှာသူ့အနေနဲ့ထိထိရောက်ရောက်ကင်တွယ်ပါမယ်လို့ကတိပြုတဲ့အကြောင်းပြောပါတယ
်။ When I met with the president yesterday, he was very firm in saying that firm action will be taken against them.
သမ္မတနဲ့တွေ့တော့ကတော့ဒီအကြမ်းဖက်မှုကျူးလွန်သူတွေကိုပြင်းပြင်းထန်ထန်ရေးယူသွားမယ်လို့သမ္မတအခိုင်အမာပြောပါတယ်။ဒီတိုက်ခိုက်မှုတွေတခြားနေရာတွေကိုပြန်မတော့အောင်လဲအသေးချာဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒါပေမဲ့လည်းအလားတူအိမ်တွေပလီတွေကိုဖျက်ဆီးတိုက်ခိုက်မှုတွေဟာတခြားမြို့တွေကိုလည်းကူးစက်ဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေရပါတယ်။မတိလာကနေပဲခူးတိုင်းဒေသကြီးအထိကိုကူးစက်လာပြီးလို့ဆိုပါတယ်။တချို့အခြေအနေတွေရန်ကုန်နားထိတောင်ဖြစ်နေပြီလို့သိရပါတယ
်မစ္စတာနမ်ဘီယာအခုပြောသလိုပဲမငြိမ်သက်မှုတွေဟာမိထီလာအပြင်မန္တလေးတိုင်းဒေသကြီးအချို့နဲ့ပဲခူးတိုင်းဒေသအချို့ကိုပါကူးစက်လာသလိုပဲရန်ကုန်မြို့အထိကိုပါလှုပ်လှုပ်ရှားရှားဖြစ်လာပါတယ်လူမျိုးနွယ်တုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ရဲ့ထူးခုစလေအဒမာဒိုင်းကိုတိုင်ကလည်းအခုဒီမြန်မာနိုင်ငံအခြေအနေပေါ်မှာစိုးရိမ်မကင်းတဲ့အကြောင်းထုတ်ဖော်ပြောလာသလိုအစိုးရအာဏာပိုင်တွေအနေနဲ့ဒီနောက်ကွယ်မှာရှိတဲ့တာဝန်ရှိသူတွေကိုထိထိရောက်ရောက်ဖော်ထုတ်ကင်တွယ်အရေးယူဖို့တိုက်တွန်းတောင်းဆိုပါတယ်လူမျိုးနွယ်တုံးတပ်ဖြတ်မှုအထိဖြစ်နေပြီလားဆိုတဲ့သတင်းတောက်တွေရဲ့မေးမြန်းချက်ကတော့သူ့အနေနဲ့ဒီလိုမျိုးအခြေအနေမျိုးအထိဖြစ်နေပြီလားဆိုတာမသေးကြပါမိ့အခုမိထီလာအကြမ်းဖက်မှုတွေမှာတော့အသေးချာကိုပြတ်မှတ်ထားလှုပ်ဆောင်တာတွေ့ရတယ်လို့မစ္စတာနမ်ဘီယာကဖြေသွားပါတယ
် I'm not sure whether we can characterize this as ethnic cleansing at the moment but one thing is clear that the attacks were targeted In fact there were some reports that
ဒီချာပြောနေတာကတော့တိုက်ခိုက်မှုတွေကတကယ်ကိုပြင်းထန်ထားပြီးတော့ဆောင်ရွက်ကြတာပါအိမ်တွေနေထားတွေကိုကြည့်ပြီးတော့လဲဘသူအိမ်လဲဆိုတာခွဲကြပြီးလုပ်တယ်လို့သတင်းတွေမှာသိရပါတယ်မွတ်စလင်အိမ်တွေဟုတ်မဟုတ်ဆိုတာကိုအသေးချာခွဲပြီးတော့တိုက်ခိုက်မှုတွေလုပ်တယ်လို့သတင်းတွေအများသိရပါတယ်ဒီတိုက်ခိုက်မှုနောက်ကွယ်မှာဘသူတွေရှိသလဲဆိုတာကိုတော့အတိအကျကျွန်တော်တို့မသိရပါဘူး
တဖက်မှာလည်းရင်းနှုံးကရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အရေးနဲ့မတူတဲ့ချက်ကအကြမ်းဖက်ခံရတဲ့မွတ်စလင်တွေဟာမြန်မာနိုင်ငံတွင်းမျိုးရိုးနဲ့ချီပြီးတော့နေထိုင်ခဲ့တဲ့နိုင်ငံသားတွေဖြစ်တာမို့လို့မြန်မာအစိုးရအနေနဲ့မြန်မာနိုင်ငံသားအားလုံးကိုအပြည့်အဝအကာအကွယ်ပေးဖို့အရေးကြီးတယ်လို့မစ္စတာနမ်ဘီယာကထောက်ပြပါရယ်မစ္စတာနမ်ဘီယာဟာအခုနောက်ဆုံးချိန်မှာဒီမြန်မာနိုင်ငံကို9ရက်ကြာခီတွားရောက်ခဲ့တာပါဒီခီးစဉ်အတွက်မှာပဲဗုဒ္ဓဘာသာခရစ်ယာန်မွတ်စလင်စတဲ့ဒီဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်တွေနဲ့လည်းအတူဆုပြီးတော့တွေ့ဆုံဆွေးနွေးမှုတရားလုပ်ခဲ့ပါရယ်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မှာတော့မေတီလာမှာအကြမ်းဖက်ခံရသူမွတ်စလင်တွေကိုသူရဲ့ဆန္ဒအတိုင်းပဲမူလနေရာမှာပြန်ထားပေးပြီးတော့စာအုပ်တွေပြန်ဆောက်ပေးတာပါဝင်လူအပ်တာတွေအကူအညီတွေပေးမယ်ဆိုပြီးတော့တာဝန်ရှိသူတွေဘက်ကသူ့ကိုပြောတဲ့အကြောင်းလဲပြန်ပြောပါတယ်နောက်တစ်ဖက်မှာတော့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုတိတိကျကျအရေးယူဖို့လိုပြီးတော့အကြမ်းဖက်မှုနဲ့ပတ်သက်တဲ့အာဏာရှိသူတွေကိုအပြစ်ကင်းလွတ်ပေးတာမျိုးလည်းမဖြစ်သင့်ဘူးလို့မစ္စတာနမ်ဘီယာကထောက်ပြပြောဆိုသွားပါတယ်ခင်ဗျာ
ကိုသားညိုဦးစူးစီးတင်ပြခဲ့တာပါရှင်မိထီလာကြမ်းဖက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ကဘာရီမှတ်ချက်ပေးပြောဆိုခဲ့တယ်ဆိုတော့ကြားခဲ့ရပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲအမေရိကန်အစိုးရဘက်ကရောဘာရီပြောထားလဲဆိုတာကြည့်အောင်ပါရှင် မိထီလာခရိုင်မှာစခဲ့တဲ့အကြမ်းဖက်မှုတွေတခြားမျိုးနယ်တွေအထိပြန့်နှံ့ဖြစ်ပွားနေတဲ့အပေါ်မှာအထူးစိုးရင်ကြောင်းနဲ့မြန်မာအာဏာပိုင်တွေအနေနဲ့တရားဥပဒေနဲ့အညီအခြေအနေကိုထိမ့်သိမ်းဆောင်ရွက်ဖို့အမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာလည်းမြန်မာနိုင်ငံအတွင်းမှာခီးသွွာလာနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့အကြမ်းဖက်မှုတွေဖြစ်ပွားနေတဲ့နေရာတွေကိုခီးသွွာလာတာတွေမလုပ်ဖို့ရန်ကုန်အမေရိကန်တန်ရုံးကသတိပေးညွှန်ကြားထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကမိထီလာခရိုင်အတွင်းဘာသာရေးပြည်ပခအသွင်ဆောင်တဲ့အကြမ်းဖက်ဖြစ်ရပ်တွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုအခါပဲခူးတိုင်းတွေကဒေသတွေအထိအကြမ်းဖက်မှုတွေပြန့်နှံ့လာတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းနိုင်ငံခြားရေးဌာနယာယီလက်ထောက်ပြောခွင့်ရသူ Patrick Ventry ကမနေ့ကနိုင်ငံခြားရေးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ
်။ We do remain deeply concerned by reports of communal unrest in Bago. This is a town that's south of where we talked about before, Matila before.
အခုမှလူမှုအတိုင်းဝိုင်းကြားဖြစ်တဲ့အကြမ်းဖက်စုပ်မှုတွေဖြစ်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့အလွန်မဲဆိုးရိမ်နေရုံပဲဖြစ်ပါတယ်။ဒါအရင်ကျွန်တော်ပြောခဲ့သလိုမိထီလာမျိုးရဲ့တောင်ဘက်ပိုင်းမှာဖြစ်ပါတယ်။အစောပိုင်းကမြန်မာနိုင်ငံအလယ်ပိုင်းဒေသတွေမှာလူတွေရဲ့အသက်အိုးအိမ်စီးစင်တွေအကြီးအကျယ်တိကျပျက်စီးရတဲ့အထိအကြမ်းဖက်မှုတွေဖြစ်ခဲ့ပြီးတော့နောက်ဆက်တွဲဖြစ်ပေါ်လာနေတာတွေဖြစ်ပါတယ်။
အကြမ်းဖက်မှုတွေကြောင့်အသက်အိုးအိမ်ပျက်စီးဆုံးရှုံးရတဲ့မိသားစုတွေအပါအဝင်အားလုံးအတွက်အမေရိကန်ပြည်ထောင်စုကအထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းလဲဝန်ထဲစကားပါခဲ့တယ်လို့လက်ရှိအကြမ်းဖက်မှုတွေကိုအာဏာပိုင်တွေအနေနဲ့ဥပဒေနဲ့အညီကိုင်တွယ်ဆောင်ရွက်ဖို့လဲတိုက်တွန်းခဲ့ပါတယ
် Urge the authorities to restore order and maintain peace in a manner that respects human rights and due process
ဒီမှာအာဏာပိုင်တွေအနေနဲ့လူ့ခွင့်ရေးကိုလေးစားပြီးတရားဥပဒေနဲ့ညီညွတ်တဲ့ကိုင်တွယ်မှုတွေနဲ့တည်ငြိမ်ရေးချမ်းတဲ့အခြေအနေပြန်ရောက်လာအောင်ထိန်းသိမ်းဆောင်ရွက်နိုင်ဖို့နဲ့အိုးအိမ်မဲခဲ့ရသူတွေအတွက်လိုအပ်တဲ့ကူညီတွေထောက်ပံ့ပေးသွားဖို့ကျွန်တော်တို့တိုက်တွန်းပါတယ်။မြန်မာအစိုးရဘက်ကဥပဒေစိုးမိုးရေးကိစ္စတွေမှာပြောင်းလဲကင်တွေလာတဲ့အပေါ်မှာကျွန်တော်တို့ဘက်ကလည်းအခုလိုပြုပြင်ပြောင်းလဲရေးကာလမှာသူတို့နဲ့လက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်
။မိထီလာမျိုးပြည်ပခါတွေကြောင့်ဒုက္ခရောက်နေသူတွေအတွက်အရေးပေါ်အကူအညီအဖြစ်အမေရိကန်ပြည်ထောင်စုကဒေါ်လာ3,000,000အကူအညီပေးရသွားမယ်အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဒဲရော့ခ်မစ်ချဲကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့သလိုဒုက္ခသည်တွေလိုအပ်တဲ့တကူရည်တန်ရှင်ရည်အသုံးဆောင်ပစ္စည်းတွေစောင်းပလတ်စတစ်အမို့အကာနောက်ရေးပေါ်တောက်သုံးရည်စတဲ့အကူအညီတွေကိုပေးသွားမှာဖြစ်တဲ့အကြောင်းလဲပြောခွင့်ရသူကပြောသွားခဲ့ပါတယ်ပတူကွဲပြားတဲ့ဘာသာရေးအယူဆရှိသူတွေအချင်းချင်းကြားမှာတိကျန်စိတ်ထားပြီးအပြန်အလှန်လေးစားမှုရှိဖို့နဲ့ဘာသာမတူသူတွေအကြားတွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ဘာသာရေးကောင်းဆောင်တွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံအတွင်းကလက်ရှိအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ကနှိုးနှိုးကြားကြားဆက်လက်စောင့်ကြည့်သွားမှာဖြစ်တယ်လို့လည်းနိုင်ငံခြားရေးဌာနယာယီလက်ထောက်ပြောခွင့်ရသူ Patrick Ventry ကပြောသွားပါတယ
် Well again I mean just broadly speaking you know where we are with Burma this has been an example of a country that's been willing to make bold steps for changewe've matched that with reciprocal steps from the US but
we really ပြောရရင်မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်တို့ဘယ်လိုဆက်ဆံနေရလဲဆိုတာခင်ဗျားတို့လည်းသိပါတယ်မြန်မာနိုင်ငံအပြုပြင်ပြောင်းလဲဖို့အတွက်အရေးပါတဲ့ခြေလှမ်းတွေလမ်းမှုဆန္ဒရှိနေတဲ့နိုင်ငံတစ်ခုအနေနဲ့ဥပမာပါပဲကျွန်တော်တို့ဘက်ကလည်းဒါဟုလောက်ရတကူချင်းပေါ်မှာတုံ့ပြန်တဲ့မူဝါဒနဲ့အညီဆက်ပြီးတော့တုံ့ပြန်ဆောင်ရွက်နေပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့ခြေတင်ရတစုံတရာထိခိုက်မခံတဲ့အနေအထားမှာရှိတယ်ဆိုတာကိုလည်းကျွန်တော်တို့ရှင်းလင်းလင်းသိထားပါတယ်ကျွန်တော်အနေနဲ့နိုးနိုးကြားကြားရှိရမှာပါတရားဥပဒေစိုးမိုးရေးနဲ့သတင်းလွတ်လပ်ခွင့်လိုတချို့ကိစ္စတွေမှာအပြောင်းအလဲတချို့ရှိလာနေတာတွေလည်းရှိပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့ဒီကိစ္စတွေကိုအနီးကပ်ကြီးကြပ်စောင့်ကြည့်သွားမှာပါ။မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးရေးကိစ္စတွေနဲ့တရားသားပြဿနာတွေကိုဘယ်လိုအကောင်းဆုံးကင်တွယ်နိုင်မလဲဆိုတဲ့ကျွန်တော်တို့ရဲ့အမြင်တွေကိုလည်းမြန်မာအာဏာပိုင်တွေကိုမျှဝေသွားမှာဖြစ်ပါတယ်။
တရားသားပြည်ပခါတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကအထူးစိုးရိမ်တယ်လို့ဒီကိစ္စကိုမျက်ခြေမပြတ်စောင့်ကြည့်သတိပေးတာတွေလှုပ်သွားမှာဖြစ်တယ်လို့လည်းဆိုပါတယ်။မန္တလေးတိုင်းဒေသကြီးမိတ္တိလာခရိုင်မှာရွှေဆိုင်တစ်ခုမှာအချင်းပြရာကနေစတင်ဖြစ်ပွားခဲ့တဲ့ဘာသာရေးပြည်ပခအသွင်ဆောင်တဲ့အကြမ်းဖက်မှုတွေရန်ကုန်အပါအဝင်တခြားမြို့နယ်တွေမှာပါပြန့်နှံ့လာတဲ့အခြေအနေတချို့ရှိတာကြောင့်မို့လို့ဒီမြန်မာနိုင်ငံအတွင်းမှာခီးလဲလဲသွားလာနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဒီခီးသွားလာတဲ့နေရာမှာသတိထားကြဖို့လဲရန်ကုန်အမေရိကန်တန်ရုံကသတိပေးကြေညာချက်ထုတ်ပြန်ထားပါတယ်။အကြမ်းဖက်မှုတွေပြစ်ထန်ခဲ့တဲ့မန္တလေးတိုင်းဒေသကြီးအတွင်းခီးသွားလာမှုတွေကိုရှောင်ရှားဖို့နဲ့ရန်ကုန်မြို့မှာတော့ဒီအကြမ်းဖက်ရန်လိုမှုတချို့ဖြစ်ခဲ့တဲ့အတွက်ကံတော်ကြီးအရှိတ်ဘတ်ချမ်းယူဇနာပလာဇာနဲ့မင်္ဂလာဆေးတဝိုက်သွာလာမှုတွေကိုရှောင်ရှားဖို့ဒီအမေရိကန်တန်ယုံကဒီမနေ့ကအင်္ဂါနေ့ကသတိပေးကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်ရှင်။
ပုတ်ခုနေမနက်ခင်စီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မိခီလာမှာစခဲ့တဲ့အကြမ်းဖက်မှုတွေရန်ကုန်အပါဝင်တခြားမြို့နယ်တွေကိုပြန့်နှံ့လာနေတဲ့အခြေအနေကိုလည်းပြောပြချင်ပါတယ်။မြို့အချို့မှာဒီဘာသာရေးနဲ့လူမျိုးရေးနွယ်တဲ့အတိတ်ကယုံတွေဖြစ်နေတာကြောင့်မို့လို့ဒီရန်ကုန်မြို့ကိုလည်းအလားတူကူးဆက်လာမှာကိုမြို့ကန်တွေကတော့စိုးရိမ်နေကြပါတယ်။
လုံခြုံရေးရှိပေမဲ့အသေးချာမစောင့်ကြည့်နိုင်တာကြောင့်ရန်ကုန်နေရာတချို့မှာဒီဘာသာရေးအသွင်ပြိပက္ခဖြစ်အောင်လှုပ်ဆော်မှုတချို့မနေ့ကအညာဦးပိုင်းကလည်းဖြစ်ခဲ့တယ်လို့သိရပါတယ်။ရန်ကုန်အခြေဆိုင်ဒီသတင်းတော်ကိုသူရဆိုးကိုကိုသားညူကဆက်သွယ်မြင့်မြတ်တဲ့အခါမှာတော့ကိုသူရဆိုးကအခုလိုပြောပါတယ်ရှင်
။ရန်ကုန်မှာတော့ဒီညနေပိုင်းညတော်လေး6ကြက်ပဲပေါ့နော်။အဓိကသိတာဆိုရင်ဒီဘတ်ကားမှတ်တိုင်တွေတိုင်းကားတွေမှာဆိုရင်စီးရီလို့တော့နေသွားတယ်။အပြင်26လမ်းမှာည7နာရီလောက်ကဒီခေါ်အထက်ဘလောက်မှာအဲ့ဒီတော့ကားနဲ့ဆက်လာပြီးအဲ့ဒီဟိုစလဘလာဝင်ချို့တော့ဟိုရေတိုက်ခိုက်မှုဟိုသူရမ်းမှုတာပေါ့နော်ပြန်မူတဲ့ခါကျတော့ရက်ခွဲကနေလုံးလုံးကြီးဟေးပါလိအကြောင်းကြားတဲ့ခါမှာကျွန်တော်သူထွက်ပြေးသွားတယ်ပြောတယ
်ဟုတ်ကဲ့အဲ့ဒါကလည်းဟိုတနေ့ကလည်းမင်္ဂလာတောင်ညဘက်မှာအဲ့လိုကားတွေပါတွေနဲ့ဟိုလှုံ့ဆော်တဲ့ပုံစံမျိုးဖြစ်တယ်လို့ကြားပါတယ်ခင်ဗျာအဲ့တော့လုံကျုံအာနာပိုင်တွေကတော့ဒါနဲ့ပတ်သက်လို့ဘာတွေတုံ့ပြန်တာရှိပါလဲ
အနာဘာနေရာဒီမှာတို့ဟိုကားလေးတွေမော်တော်ဆိုင်ကလေးတွေနဲ့တို့ဒီဆဲ့တာတွေပါတော့တွေ့ပါတယ်ကိုနေရာလည်းရင်းချေလို့တော့မတည်အများကြီးတော့သိမလို့နိုင်တယ်ပေါ့နော်သွားလာနေရာတော့တွေ့ပါတယ်ကို
ဖမ်းတာစီးတာတွေပါရေးအယူအဆဆောင်းတာမျိုးတော့ကြားမိပါလားခင်ဗျအခုအနေထားမှာဖြစ်နေတဲ့အနေထားမှာရန်ကုန်လူထုရဲ့အနေထားကိုဘယ်လိုရှိလဲခင်ဗျစိုးရိမ်နေကြလားရန်ကုန်လူထုရဲ့ခံစားချက်ကရော
ရန်ကုန်လူထုရဲ့အနေထားကတော့စိုးရိမ်နေနေတာရှိတယ်သူကညဆိုရင်ခုခါတိုင်းဆိုရင်ကိုယ်နာရီဆိုင်နေပြိတိုက်ပြီးနောက်ပိုင်းမှာသိစိတ်နာလမ်းနေမှာဟောဆိုင်နေမှာဟောဆိုပေါ့နော်။သွားလာတဲ့အသိမရှိတော့အင်းနေဆိုတော့ကိုတကားကိုပြိပြီးတော့ပဲနေနေကြတွေ့ရတယ်ဟုတ်လား
။ဘာသာရေးအဖွဲ့အစည်းတွေကောဒါနဲ့ပတ်သက်လို့ပြင်နာဆင်နာအကောက်ွယ်မှုအတွက်ကြိုးစားတာတပါဘာလှူရှာမှုတွေများရှိပါလဲခင်ဗျ။အ
ဲ့ဒီဒီအတနင်းနဲ့ဒီ29လမ်း29လမ်းမှာတိုက်ခိုက်တယ်ဆိုတဲ့သတင်းထွက်ပြီးနောက်မှာဒီဒီမှာနိုင်ငံလုံးဆိုင်ရာအစ္စလာမ်ဘာသာရေးအဖွဲ့ကြီးကဆိုတော့အင်္ဂလာတမရောအဖွင့်ပေးစာလဆောင်နေတော့ဒီပညာရေးဆိုပြီးစာနေဆောင်တို့ချက်ချင်းထုတ်ပါတယ်
အတိကဘာတွေများဖော်ပြထားလဲခင်ဗျာအဲ့မှာ
ဒီတို့ဒီထုတ်ပြန်ချက်မှာတော့ဒီအခုဖြစ်နေတဲ့ကိစ္စတွေကဗုဒ္ဓဘာသာဝင်နဲ့အစ္စလာမ်ဘာသာဝင်များဖြစ်ပေါ်နေပြီးခါမဟုတ်ဘူးနောက်ပြီးဒီဖြစ်ရမှာဒီဘာသာကြားတွေဖြစ်တဲ့ဒီဗုဒ္ဓဘာသာဝင်ယဟန်တော်တွေနဲ့ဒီဟိန္ဒူဘာသာဝင်တွေကသင်္ကေတဆောက်ရှောက်ပြီးတော့လည်းကျေးဇူးတင်တယ်ကြောင်းပြောပါတယ်နောက်တစ်ခုကဒီအခုလိုဖြစ်နေတဲ့အချို့ရေးဖွဲ့ကတယောက်စာကိုင်းမကိုင်းတင်နိုင်တဲ့အတွက်အခုလိုဖြစ်နေတယ်လို့သူတို့ပြောထားတယ်ခင်ဗျ
။ကိုသူရဆိုးရဲ့အမြင်ကတော့ဘယ်လိုရှိလဲ။ကိုကအချို့ရေးပိုင်းကထိထိရောက်တကယ်ပဲကိုင်းတွယ်နေလားရဲတပ်ဖွဲ့တွေလုံခြုံရေးအာဏာပိုင်တွေဆောင်းချက်ကတော့ဘယ်လိုရှိပါလဲခင်ဗျ။ရန်ကုန်မှာပေါ့
။ရန်ကုန်မှာတော့ဒီနေ့တော့ရောရဲတော့ဖြစ်နေအောင်လုပ်ပြီးတော့ဟိုအမအခုချိန်ကြီးဆေးရမလုံးနိုင်သေးဘူးဆိုတော့လေ။ရန်ကုန်ဘောတခြားနယ်ဒီမှာလည်းအဲ့လိုပဲဖြစ်နေတာပေါ့သူတို့အတွေ့အကြုံပဲအားနည်းလို့လားလူပဲမရှိလို့လားအလုပ်တက်မကင်တဲ့ဖြစ်နေလို့လားမသိဘူး။27 လောက်ကစဖြစ်တဲ့အခုချိန်ကြီးကသိပါမှသူစားဖြစ်တာသိမရှိဘူး။သူတို့ကတော့အခုချိန်ကြီးလန့်နေတော့
။ရန်ကုန်မှာကဒီလုံခြုံရေးအရာဆောင်ရွက်တာမျိုးတွေရက်ကွက်လူတို့ကကိုယ့်အကူပြင်နာစင်တာရောရှိပါလား။ခြားနေမျိုးတွေမှလည်းမျိုးပေါ့
။အစ္စလာမ်ဘာသာဝင်အများစုကတော့သူတို့ရဲ့ဗလီမှာသူတို့လုံခြုံရေးစောင့်တာတွေပါလို့ရှိတယ်။ကျန်တာကတော့ဒီမြို့အစော်ပေါ့နော်။ရောရွှေနေတဲ့နေရာမျိုးလေးမှာတော့တချို့ရက်ွက်တွေမှာလူငယ်တွေကသူကတို့ကိစ္စောင်းတာတော့ရှိရလို့တော့ဒီတင်ရထားပါတယ်ကို
ဒါတော့ရန်ကုန်မြို့ကနောက်ဆုံးအခြေအနေကိုကုသညူကရန်ကုန်ခြေစိုက်တင်းတော်ကုသရဆူကိုဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်မိထီလာနောက်ဆက်တွဲပြိပက္ခတွေကြီးထွားမလာအောင်ရန်ကုန်မှာဆူရရာရှိတွေနဲ့နိုင်ငံရေးပါတီတွေတွေ့ဆုံခဲ့တဲ့အကြောင်းကိုလည်းပြောပြချင်ပါတယ်မေဒီလာကြံဖတ်မှုတွေရဲ့နောက်ဆက်တွဲအနေနဲ့ဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကမင်္ဂလာတောင်ညွမြို့နယ်မှာဖြစ်ပွားခဲ့တဲ့ကောလာဟလတွေကြောင့်ရန်ကုန်ဘက်မှလည်းပြိပက္ခတွေကြီးထွားမလာစေဖို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေနဲ့တာဝန်ရှိသူတွေကနိုင်ငံရေးပါတီခေါင်းဆောင်တွေကိုဒီတိုင်းဒေသကြီးအစိုးရရုံးမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုချော်ထင်ကပြောပြပေးပါမယ်ရှင
်ကဲ့ပါရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးမြင့်စွေနဲ့တာဝန်ရှိသူတွေကပြိခဲ့တဲ့ရက်ပိုင်းတွင်ဖြစ်ပေါ်ခဲ့တဲ့ကောလာဟလထုတ်လွှင့်မှုတွေကမတည်မငြိမ်မှုတွေဟာနိုင်ငံလုံးအထိပြန့်နှံ့သွားနိုင်တာကြောင့်အချိန်မီထင်းထင်းသွားကြဖို့နိုင်ငံရေးပါတီ30နီးပါးကဥက္ကဋ္ဌနဲ့အတွင်းမှုတွေကိုဒိုင်းနေတာကြီးအစိုးရရုံးမှဒီကနေ့တွေ့ဆုံခဲ့ပါတယ်။ဒီကိန်းတိုင်းရင်းသမားကျူတရဲ့ပါတီအတွင်းမှုဦးလာစောကတော့တာဝန်ရှိသူတွေရဲ့အစီအစဉ်တွေကပြည့်စုံတယ်လို့ပြောပါတယ
်။ဝန်ကြီးချုပ်အနေနဲ့ကတော့နိုင်ငံရေးပါတီတွေကိုအခုရှိနေတဲ့အနေထားကိုတည်နေဆုံးကြီးညာအောင်လုပ်တဲ့နေရာမှာကူညီပေးဖို့ဆက်ဆံရပူပေါင်းဆောင်ရွက်ကြဖို့ဆိုတဲ့ဟာနောက်လက်ရှိအနေထားကိုပုံမှန်လေးလေးတင်ပြဆွေးနွေးတာပါ။လုံးကြုံရင်းနဲ့နေဆက်ရေးဝန်ကြီးကလည်းသူတို့တီမှန်ထားတဲ့အနေထားတွေအချက်လက်တွေကိုလည်းတင်ပြပါတယ်။တင်ပြပုံနေရာတို့တော်တော်လေးကောက်မွာတယ်။ကောက်မွာတယ်ဆိုတော့ကျွန်တော်တို့နေကတော့ဟိုချွေတီတူတူတင်ပြကြရတော့သိပ်မရှိပါဘူး။နောက်ပြီးတော့ကျွန်တော်ထင်ပါတယ်အခုဟာကအနေထားကဟိုစိတ်ပိုင်းဆိုင်ရာမလုံခြုံမှုလေးတွေဖြစ်ပြီးတဲ့အဲကောလာဟလာတွေပါနော်။အဲ့ဒါဒီလည်းများတယ်ပေါ့လေ။နောက် တကယ်နောက်ွယ်မှာမယူမသားလုံနိုင်တဲ့လူတွေလည်းရှိတော့ရှိနိုင်တယ်ပေါ့လေအဲ့တော့အဲ့ဒါတွေကတော့သက်ဆိုင်ရာလူကြီးတွေလည်းရိမ့်မိမှုရပါတယ်နော်အဲ့ဒါအတွက်လည်းတို့ကြိုတင်ပြင်ဆင်ထားတာတွေရှိပါတယ်အဲ့တော့ကျွန်တော်တွေကတော့ပြောစရာတော့အကြံပေးစရာတော့တိတ်ထွေတူတူမရှိ
အခုလိုမတင်မငင်ဖြစ်အောင်ကောလာလာထုတ်လင်းသူတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးကိုမလိုလားတဲ့အုပ်စုတစ်ခုခုကဖန်တီးနေတယ်လို့လည်းဝေဖန်ပြောဆိုမှုတွေရှိပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမင်္ဂလာတောင်ညမြို့နယ်မှာဖြစ်ပွားခဲ့တဲ့အခြေအနေကိုကိုယ်တိုင်တွေ့ရလေးလာခဲ့တဲ့မတူကွေးပြတ်ချင်းနဲ့ငြိမ်းချမ်းရေးပါတီအတွင်းကိုအောင်မျိုးကတော့နောက်ွယ်ကကြွကန်သူဆိုတာအတိအကျပြောဖို့ခက်တယ်လို့ဆိုပါတ
ယ်ရန်ကုန်မှာဟိုတနေ့ကကျွန်တော်ကိုယ်သွားကြည့်ခဲ့တယ်သွားကြည့်ခဲ့တယ်အဲ့ဒီအခြေအနေပေါ်မှာအားလုံးကိုခြုံငုံသုံးသပ်မယ်ဆိုရင်ဒီအစိုးရပြောတာကလည်းဒီပိုင်းဒါပေမဲ့ကျွန်တော်တို့ပြောနေတာကဒီလိုအစိုးရကနေပြီးတော့ဒီလိုပြောနေတာကအလောက်ပေါ်ကကြိုးကန်နေလူရှိတယ်လို့ပြောတဲ့ဟာကဒါအစိုးရရန်ရည်အကြီးကပဲပြောနိုင်နေတယ်လို့ကျွန်တော်ထင်တယ်အဲ့တော့ဘယ်ကိစ္စမှမဆိုကြိုးကန်ရဲ့လို့ပဲပြောကြတာပဲဒါပေမဲ့ဘယ်ကန်ဘလူကြိုးကန်ရဲ့ဆိုတာဥမာအစိုးရအဖွဲ့ရပဲကြိုးပြန်ဆိုင်တာကဒါမှမဟုတ်အခြားပြောကဒီကနိုင်ငံရေးအဖွဲ့ကြီးတွေကလည်းကြိုးကန်ပြီးလှုပ်ရှားနေတာလားဆိုတော့ကျွန်တော်တို့ကအဲ့ဒီကဘယ်လိုလုပ်ပြောနိုင်ဘူ
းတွေ့ဆုံပွဲကိုနိုင်ငံရေးပါတီ29ခုကပါတီကောင်းဆောင်တဲ့တက်ရောက်ခဲ့ကြတာပါ RNDP ကောင်းဆောင်ဦးလာစောကတော့နိုင်ငံရေးပါတီတွေကပါအောက်ခြေတီရှင်းလင်းပြနိုင်ရင်ပြဿနာရော့ကျသွားနိုင်မယ်လို့ယုံကြည်နေပါတယ
်သူတို့မှလည်းစီယုံထားတဲ့အင်အားတွေအမခံနေမျိုးတွေရှိတဲ့ခါကျတော့အဲ့ဒီပါတီတွေကသူတို့ရဲ့အယူဆတွေကိုအောက်ခြေကိုချပြနိုင်တာပေါ့ဖြစ်တဲ့ကိစ္စတွေကတချို့ဟာတွေကြတော့အောက်ခြေမှာနားလည်မှုလွဲတာတွေလူထုတွေနဲ့ဟိုတကယ်အဖြစ်ပြန်ကိုမတိပဲနဲ့ခေါ်လာလာတွေနောက်ကိုလိုက်တာတွေနောက်